မြန်မာနိုင်ငံဟာတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်သလိုစစ်မှန်တဲ့ဒီမိုကရေစီနီးကျစုဝေးနေထိုင်လို့တဲ့ဆန္ဒတွေရှိတာမို့အချင်းချင်းကြားမတူကွဲပြားမှုတွေကိုတနည်းမှာကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းဂျာမနီနိုင်ငံကိုရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံကို၃ရက်ကြာခရီးရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာဝန်ကြီးချုပ်အန်ဂလာမာကောလ်နဲ့တွေ့ဆုံစဉ်အခုလိုပြောကြားလိုက်တာပါ။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။တင်းကျပ်တဲ့ဆဲဥ်ချုပ်မှုအောက်ကနေဒီမိုကရေစီနိုင်ငံဖြစ်လာအောင်ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်ဒီမိုကရေစီအားပေးတဲ့နိုင်ငံတွေရဲ့ထောက်ပံ့ကူညီမှုရဖို့ကြိုးစားမယ်လို့ပြောကြခဲ့တဲ့ဒေါက်တာဆန်းစုကြည်ဟာအခုဂျာမနီနိုင်ငံဘာလင်မြို့မှာရောက်ရှိနေပြီးဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပထမဆုံးချိန်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကြာသပတေးနေ့ဆွေးနွေးပွဲမဆခင်သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာတော့ဝန်ကြီးချုပ်မာကယ်ကဒေါက်တာဆန်းစုကြည်ကိုချီးကျူးဂုဏ်ပြုခဲ့ပါတယ
်။ Und ich freue mich, weil heute eine Frau bei uns zu Gast ist.
ဒီကနေ့ကျမတို့ရဲ့ဧည့်သည်တော်အဖြစ်နဲ့ရောက်ရှိလာတဲ့သူဟာကမ္ဘာမှာတွေ့ဖို့သိရှားလာတဲ့အာဂအမျိုးသမီးကြီးတူဖြစ်ပါတယ်။လွတ်လပ်မှုဒီမိုကရေစီရေးနဲ့လူ့အခွင့်အရေးအတွက်တတ်တည်ရှိရှိရည်တည်ရဲသူဖြစ်တဲ့အပြင်သူ့ရဲ့ယုံကြည်ချက်နဲ့အတွေ့အခေါ်တွေအတွက်နောက်မဆုတ်ဘဲနှင့်အတော်ကြာနေအကျေချုပ်အချခံခဲ့ရသူလည်းဖြစ်ပါတယ
်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းချမ်းရေးဆွေးနွေးနိုင်ပြီဖြစ်ပေမဲ့တိုက်ပွဲတွေဆက်ပြီးရှိနေစေဖြစ်သလိုဗုဒ္ဓဘာသာနဲ့မွတ်စလင်အဓိကရုံးတွေနဲ့စုပူမှုတွေကရှိနေစေပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြုပြင်ဖို့အတွက်တောင်းဆိုမှုတွေနဲ့အတူပြင်ပရင်းနှီးမြှုပ်နှံမှုတချို့နဲ့ပတ်သက်ပြီးမကျေနပ်မှုတွေမြေယာသိမ်းမှုပြဿနာတွေလိုပြဿနာမျိုးစုံနဲ့ရင်ဆိုင်နေရစေဖြစ်ပါတယ
် Und ich freue mich natürlich sehr dass Aung San Suu Kyi trotz dieser schwierigen Zeit sich entschieden hat
မြန်မာနိုင်ငံအတွက်အခက်အခဲတွေပြင်းနေရင်ဆိုင်နေရတဲ့အချိန်မှာဒေါက်ဆန်းစုကြည်ကနိုင်ငံရေးမှာဥဆောင်မှုအခမ်းအနားကနေပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ကျွန်မသိတ်ဝန်းတာပါတယ်။ဒါအပြင်နိုင်ငံရေးပြုမြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီအချိန်ဟာနိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့ကံကြမ္မာသိတ်အရေးကြီးတယ်လို့ယုံကြည်နေတဲ့ဒေါက်ဆန်းစုကြည်နဲ့ဒီကနေ့ကိုယ်တိုင်တွေ့ဆုံပြီးစကားပြောဆိုခွင့်ရလို့လည်းဝန်တာပါတယ်။ဒီကနေ့မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေကိုကြည့်ပြီးတို့တဲ့ဖွံ့ဖြိုးဖို့အတွက်ဂျာမနီနိုင်ငံကဘလို့ကူညီနိုင်မလဲဆိုတာကိုကျမတို့ဆွေးနွေးသွားမှာပ
ါ။ဒေါက်ဆန်းစုကြည်ဟာဂျာမနီနိုင်ငံဘာလင်မြို့ကိုအခုပထမဆုံးချိန်လာရောက်တာဖြစ်ပါတယ်။သူ့ရဲ့ဒီဂျာမနီခီးစဉ်အတွင်းမြန်မာနိုင်ငံသားတွေရဲ့ဆန္ဒနဲ့သူ့ရဲ့မျှော်လင့်ချက်တွေကိုပါပြောကြားခဲ့ပါတယ်
။ So for me Berlin is not just a symbol of success in development but a successin political negotiation a success in achieving unity above all
because our Germany ဆိုတော့ကျမအတွက်တော့အောင်မြင်တဲ့ဖွံ့ဖြိုးမှုအထိမ်းအမှတ်ဖြစ်ရုံနဲ့မကပါဘူးအောင်မြင်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးမှုတွေပါလုပ်နိုင်တဲ့နိုင်ငံမှာတကယ်ဆိုကျမတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်သလိုစစ်မှန်တဲ့ဒီမိုကရေစီနေကြစုဝေးနေထိုင်လို့တဲ့ဆန္ဒတွေလည်းရှိနေကြတာမလို့အခုလက်ရှိတွေ့ကြုံနေရတဲ့မတူကွဲပြားမှုတွေကိုတနေ့မှကျော်လွှားနိုင်စွမ်းရှိကြမယ်လို့ကျမယုံကြည်ပါတယ်။ဒါမှကျမတို့နိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လွတ်လပ်မှုရှိပြီးတော့လုံခြုံမှုတွေအမခံနိုင်မှာဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ဟာဂျာမနီဝန်ကြီးချုပ်နဲ့မတွေ့ခင်ဂျာမနီသမ္မတဂျော်ချင်ဂေါ့နဲ့ပါသမရနန်းတော်မှာတွေ့ဆုံခဲ့တာပါမြန်မာနိုင်ငံကိုကူညီပံ့ပိုးလိုတဲ့ဆန္ဒရှိတဲ့ဂျာမနီခေါင်းဆောင်တွေရဲ့လှိုက်လှိုက်လဲလဲကြိုးစုံမှုအတွက်ဝမ်းမြောက်ကြောင်းလဲဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ
် And this is what we need in this world today that all of us who believe in democracy and the values of democracy
ဒီနေ့ကဘာကြီးမှာကျမတို့အားလုံးလိုအပ်နေရလဲတာပါပဲဒီမိုကရေစီကိုယုံကြည်တဲ့ကျမတို့အားလုံးဟာဒီမိုကရေစီတန်ဖိုးဖြစ်တဲ့အတူတကွရက်တည်မှုနားလည်ရင်းနှီးမှုတွေနဲ့ရှောက်လန်းကြမယ်ဆိုရင်ဒီကဘာကြီးဟာတနေ့တော့ညီရင်းကိုယ်တွေလိုဖြစ်လာကြမယ်လို့ပြောနိုင်ပါတယ
်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့တွေ့ဆုံလာမှုညီရင်းအကိုတွေဆိုတဲ့စကားအစားညီမရင်းတွေလို့ဆိုတဲ့စကားကမှန်မယ်လို့လည်းဒေါက်တာဆန်းစုကြည်ကဟာတာနှောခဲ့ပါတယ်ဒေါက်တာဆန်းစုကြည်ဟာတောက်ကြနေမှာ International Willy Brandt ကိုလက်ခံရယူမှာဖြစ်ပါတယ်ဂျာမနီနိုင်ငံမှာရှိနေစဉ်အတွင်းဘာလင်တက္ကသိုလ်မှာမိန့်ခွန်းပြောကြားမှာဖြစ်သလိုနောက်တစ်ပတ်တနင်္လာနေ့မှာတော့ပြင်သစ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်